Welcome to the Voice of America in Burmese.
Mingla mne khe ma shin. VOA မြန်မာပိုင်းရဲ့2020ခုနှစ် February 26ရက်နေ့တောက်ကြနေမနေ့ကအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေစတင်ထုတ်လွှင့်ပေးနေပါတယ်။ line to meter 32.40.48 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မများတင်အောင်ပါရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့ဖမ်းဆီးတရားစွဲဆိုခံရသူတွေထဲမှာသတင်းသမားတွေလည်းပါဝင်ပြီးမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးဘဲနဲ့ဖြစ်နေပါတယ်။
သာသူဒီနယ်အတွေ့မခံဘူးပေါ့အဲတွေ့ကြမသိရပေါ့သူရဲ့ကျုပ်ကိုဆက်ချက်တင်ထားတာကအဲတဘာဝဘေးကတဘာဝ25နဲ့ပေါ့သူတို့ကဟိုပူတာဟိုအချင်းထောင်ပေါ့တောက်တောင်းမှာ
ပူတာအိုဒီသားခံလူငယ်တူပြောသွားတာပါဒီတရင်နဲ့အတူတနင်္သာရီတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုပုံမှန်905ခါနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်ရောက်မြန်မာပြည်ရဲ့သက်ဆိုင်ရာပြည်နယ်အထက်လွှတ်တော်အမတ်တွေစီကိုဖုန်းခေါ်ဆိုပြီးတော့မြစ်တာရက်ခန့်နဲ့လှုပ်ရှားမှုအကြောင်းစာရာတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာတည်င်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းဆောင်းပါးကောက်နှုတ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကိုမထုတ်လွှင့်ခင်မှာအခုအရင်ဆုံးတော့တောက်ကြနေမနေ့ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးတက်တူကပြောပြပေးပါရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လိုရက်ကိုပြစ်တင်ရှုတ်ချပြီးတာဝန်ရှိသူတွေကိုရေးယူနိုင်မှုအမေရိကန်အောက်လွှတ်တော်မှာစတင်ပြင်ဆင်နေပါပြီ။မြန်မာနိုင်ငံမှာစစ်တပ်ကဖမ်းဆီးထားတဲ့အရသာစုရခေါင်းဆောင်တွေနဲ့လွတ်တော်ကိုယ်စားလှယ်ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်နဲ့ဥပဒေတရက်ကိုပါပြဋ္ဌာန်းမှုကြာသာပြီးနေကပဲအောက်လွှတ်တော်နိုင်ငံခြားရေးကော်မတီမှာတင်ပြခဲ့ကြတာပ
ါ We introduced the Protect Democracy in Burma Act to hold the military junta accountable and to restore democracy to the country and its people as expeditiously as possible
အနာသိငယ်တဲ့စစ်ကောင်းဆောင်တွေတာဝန်ခံမှုရှိသူတွေနဲ့မြန်မာပြည်သူတွေအတွက်ဒီမိုကရေစီစနစ်အမြဲဆုံးပြန်လည်ပေါ်ဆောင်နိုင်မှုမြန်မာနိုင်ငံဒီမိုကရေစီကာကွယ်ပေးရေးဥပဒေကိုကျင့်သွင်းရတာဖြစ်တဲ့အကြောင်းအောက်လွှတ်တော်နိုင်ငံခြားရေးကော်မတီမှဆွေးနွေးမဲ့ကိစ္စရပ်တွေကိုတင်ပြရမှာဒီမိုကရက်ကိုယ်စားလှယ်ဂျယ်ရီကော်နယ်လီကပြောဆိုလိုက်တာပါမြန်မာစစ်တပ်ရဲ့အနာသိငယ်တဲ့လုပ်ရပ်ကိုရှုတ်ချပြီးဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကိုလည်းကော်မတီမှတင်သွင်းထားပါတယ်
Military's decision to seize control and detain top political leaders, including Aung San Suu Kyi, as well as President Win Myint.
မြန်မာစစ်တပ်ကအာဏာကိုထိန်းချုပ်ဖို့ဆုံးဖြတ်ခဲ့ပြီးဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ထိတဲ့နိုင်ငံရေးခေါင်းဆောင်တွေညာနဲ့ချီတဲ့အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးခဲ့တာဟာမြန်မာပြည်သူ့ရဲ့အခွင့်အရေးကိုပျော်ပျော်တင်းတင်းချိုးဖောက်ရရောက်ခဲ့ကြောင်းလည်းမြန်မာနိုင်ငံဆရာဆုံးဖြတ်ချက်ကိုပူတွဲအဆိုပြုခဲ့တဲ့အတိုက်ခံ Republican ကိုယ်စားလှယ် Steve Sharpock ကပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ဆွေကမြန်မာစစ်ကောင်စားတွေကိုပြစ်မှတ်ထားတက္ကမှုတွေချမှတ်ထားပြီးနောက်ထပ်အရေးယူတက္ကမှုတွေချမှတ်ဖို့သတိပေးထားတဲ့အချိန်မှာပဲအမေရိကန်လွှတ်တော်မှလည်းဥပဒေပြဋ္ဌာန်းပြီးဖိအားပေးအရေးယူဖို့ပြင်ဆင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရသားဆွေကိုဖိရှားပြီးအာဏာသိမ်းလိုက်တဲ့လူရက်ကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကနောက်ထပ်မြန်မာစစ်ရာရှိ6ယောက်ကိုအရေးယူတက္ကမှုအကြောင်းကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံကတက္ကသိုလ်ရေးယူထားတဲ့မြန်မာစစ်တပ်အစင်းမြေအရာရှိ19ယောက်စီးရင်မှာနောက်ထပ်6ယောက်ထပ်တိုးမယ်ကြောင်းနိုင်ငံရေးဝန်ကြီးဌာနကကြာသာပေးနေမှာကြေညာလိုက်တာပါမြန်မာစစ်တပ်ပိုင်လုပ်ငန်းတွေနဲ့ပေးရှားကုမ္ပဏီတွေလုပ်ငန်းတွေမလုပ်ကြဘူးကုန်သွယ်ဝန်ကြီးကစီစဉ်နေပါတယ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေအနေနဲ့ကျူးလွန်တဲ့လုပ်ရပ်တွေအတွက်တာဝန်ခံရမယ်ဆိုတော့အခုရေးယူတက္ကသိုလ်မှုနဲ့သတင်းစကားပေးလိုက်တာဖြစ်တဲ့ကြောင်းလဲနိုင်ငံရေးဝန်ကြီး Dominic Raab ကပြောဆိုခဲ့တာပါမြန်မာလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရထံအာဏာပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အမေရိကန်၊ကနေဒါ၊ဗြိတိန်နဲ့ဥရောပသမဂ္ဂ EU ပါဝင်အနောက်နိုင်ငံတွေကအရေးယူတက္ကမှုတွေစက်တိုက်ဆိုသလိုချမှတ်လာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံရမှုတွေတိုးလာနေတဲ့အပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။
On Myanmar, just to say that we are deeply concerned that an increasing number of people are now being held in detention. The UN country team on the ground says at least 150 people were detained in protest in Naypyidaw on February 22nd, and that's in Naypyidaw alone.
ဒီမနက်ကဖန်စီထိတ်ခံရသူဦးရေ 300
ဒီမှာနိုင်ငံအဝန်ကစံနှပြလှူရှားမှုတွေမှာဥဆောင်နေတဲ့ဂျင်နရေးရှင်းစီဖွဲ့ကတော့ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝိုင်းအနေနဲ့သဘောထားထုတ်ပြန်ချက်တွေထည့်ရောက်တဲ့အရေးယူမှုတွေနဲ့တုံ့ပြန်မှုလည်းဖေးဆွတ်လူမှုကွန်ရက်ကနေအိတ်ဖွင့်ပေးစာထုတ်ပြန်ပြီးတိုက်တွန်းထားပါတယ်။ဒီမှာနိုင်ငံကစီမံကိန်းတွေအတွက်ဖေဖော်ဝါရီလ22ရက်နေ့ရက်စွဲနဲ့ဒီမှာနိုင်ငံကစီမံကိန် ကန်တဲ့ မနက်ဖက် မြန်မာဝါသားအစီအစဉ်ဒီကို မနက် 6:00 ကနေ 9:00 အထိ 5km 32 kHz 9839 5km 40 kHz 9689 5km 48 kHz 6159 နဲ့ 5km 190 kHz 1509 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြနေ မနက်ခင်း သတင်းတွေကို ဆက်လက်ကြီးညာနေပါတယ် မြန်မာနိုင်ငံမှာ စစ်တပ်က အာဏာသိမ်းတာကို ဆန့်ကျင်တဲ့ ဆန္ဒပြပွဲတွေ အချိန်နဲ့ဆက်ပြီးလှုပ်ဆောင်နေကြကြပါပဲ ချိတ်တီတူသမရနိုင်ငံကလည်း အပြည့်အဝထောက်ခံပံ့ပိုးပေးနေတယ်လို့ ချိတ်သမရမီလိုဇီမန်က နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်စီကို စာရေးသားအားပေးလိုက်ပါတယ် မြန်မာနိုင်ငံမှာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတာအတွက် တိတ်ကိုစိုးရိမ်ကြောင်းနဲ့ ဒီမိုကရေစီအတွက်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေမှုကိုထောက်ခံကြောင်းဖော်ပြထားတာပါ စစ်တပ်ကအာဏာသိမ်းတာကို ချိတ်တီတူသမရနိုင်ငံကအပြင်းထန်ဆုံးရှုတ်ချလိုက်ကြောင်းနဲ့ အရွေးကောက်ခံမြန်မာခေါင်းဆောင်တွေကိုထောက်ခံပံ့ပိုးပေးမှာဖြစ်ပြီး 2024ရက်လက်ကိုလည်းလေးစားဖို့ပါတောင်းဆိုလိုက်ပါတယ်ဒေါန်ဆန်းစုကြည်ရဲ့ 2023နဲ့ 2029ချိတ်တီတူသမရနိုင်ငံလာရောက်တဲ့ခီးစဉ်တွေနဲ့အတူရှုပ်ထွေးလာတဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းကာလအခြေအနေပါဝင်ကိစ္စရပ်တွေကိုရင်းနှီးစွာဆွေးနွေးပြောဆိုခဲ့တာတွေကိုအမှတ်ရနေတယ်လို့မြန်မာနိုင်ငံလွတ်လပ်ပြီးလူ့ခွင့်ရေးအပြည့်အဝရဖို့ ကျွဲဝချမ်းသာမှုနဲ့ရေရှည်ငြိမ်းချမ်းရေးရဖို့အတွက်ချိတ်သမရနိုင်ငံကအမြဲပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖန်ဆီးခန်းရတဲ့နိုင်ငံရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေလူ့ခွင့်ရေးလှုပ်ရှားသူတွေသတင်းသမားတွေနဲ့အမှုပညာရှင်တွေအားလုံးကိုထွင်းချက်မရှိအ мян ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုထားတာပါ။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီပ ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်စစ်တပ်နဲ့ဆက်ဆံနေတဲ့ Facebook စာမျက်နှာတွေအပြင်အခုထပ်ပြီးစစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေကအယောင်ကြောင်ညာစာမျက်နှာတွေအားလုံးကိုပါပိတ်ပင်ပစ်လိုက်တယ်လို့ Facebook ကုမ္ပဏီကပြောပါတယ
် Today we have banned the remaining Myanmar military, also known as the Tamadaw, and military controlled state and media entities from Facebook and Instagram. We've also banned ads for military-linked commercial
interests. Myanmar Sitta's Facebook channel is now Sitta Pine Tanin Media Region. Sitta has suspended the Seaway Longhander Yang Chonyarigo Facebook and Instagram digging web page like Babi. Myanmar Chinigo Yibo Kisa Kulu Tabo Tabi Facebook Tongsway Duri and to the Pen Myanmar Duri Baking Ego a late Hawa Lu Facebook Gomri Pyokunya Rafael Frankel got Pyodoraba. မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖွဲ့စည်းလိုက်တဲ့အုပ်ချုပ်ရေးကောင်စီရဲ့သတင်းတွေကိုအဓိကထုတ်ပြန်ပေးနေတဲ့တမတော်သတင်းကြမ်းကြီးစာမျက်နှာကို ဒီကကံယူရန်ဆောင်တက်ကအကူအညီတွေပေးနေတယ်လို့အိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရအနုရက်စရီဗတ်စတာဘာကစစ်တပ်ရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တင်မောဘုံမှာကလေးငယ်တွေပါဝင်လူပေါင်း90ပါလာတာဖြစ်ပြီးဖေဖော်ဝါရီ5ရက်မှာတင်မောစစ်တပ်ခဲ့တယ်လို့တင်မောဘုံမှာတည်ဆုံနေသူ10ဦးကိုပါတွေ့ရတယ်လို့ပြောပါတယ်။
On the 11th of February 2021, a boat sailed from Cox's Bazar in Bangladesh carrying 64 women including 8 young girls.
နောက်နောက်နှစ်ဆက်တဲ့ဖေဖော်ဝါရီ7ရက်ကဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကနေမင်းကလေးငယ်ရှိဦးပါဝင်အမျိုးသမီး60လေးဦးယောက်ျားလေးငယ်9ဦးပါဝင်အမျိုးသား26ဦးလိုက်ပါလာတဲ့တင်မောဟာဖေဖော်ဝါရီ15ရက်မှာဆက်ချုပ်ရင်းပြီးပင်လယ်ထဲမှာမျောနေတာတွေ့ရပါတယ်။အဲ့ဒီအချိန်ကလေးကတင်မောပေါ်မှာတည်ဆုံးသူ10ဦးနဲ့ကြောက်ဆုံးသူ2ဦးရှိခဲ့ပြီးအချိန်နဲ့တိတ်ဆိုးနေတ ူ49ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ UNHCR ကုလသမဂ္ဂဒုက္ခသည်အေဂျင်စီကထုတ်ပေးတဲ့မှတ်ပုံတင်တွေရှိကြောင်းနဲ့သူတို့ဟာမြန်မာနိုင်ငံကနေရွှေ့ပြောင်းအခြေချလာသူတွေဖြစ်ကြောင်းပြောပါတယ်။ဒီဒုက္ခသည်တွေကိုကူညီဖို့အတွက်အိန္ဒိယအစိုးရကကံယုံရန်ဆောင်တင်ပေါ်နှစ်ဆင်းကိုဆင်လွတ်ခဲ့တယ်လို့ဒီဒုက္ခသည်တွေဘေးကင်းရုံရုံစွာပြန်နိုင်ရေးအတွက်လဲဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးနေတယ်လို့ပြောပါတယ်။ COVID-19 ကာကွယ်ဆေးကိုကမ္ဘာတစ်လွှားလူတိုင်းအငြိအညရဖို့လှုံ့ဆော်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဦးဆောင်တဲ့ COVAX အဖွဲ့ကြီးဟာ AstraZeneca ကာကွယ်ဆေးအလုံးပေါင်းတန်း190ကိုမကြာခင်မှာရရှိတော်မှာဖြစ်ကြောင်း UNICEF ကုလသမဂ္ဂကလေးများရံပုံငွေအဖွဲ့ကပြောပါတယ်။ COVAX ကကမ္ဘာအဆင်အဆုံနိုင်ငံ85နိုင်ငံအတွက်ကာကွယ်ဆေးအလုံးပေါင်း1ဘီလျံရဖို့ရည်ရွယ်ထားတာဖြစ်ပြီးဒီဆေးတွေကို2021ပထမ4လပတ်မှာစတင်ဖြန့်ဖြူးပေးဖို့မှာဖြစ်ကြောင်း UNICEF ကကြေညာနေမှာပြောပါတယ်။ Pfizer နဲ့ India ကSerum Institute တို့ကလည်းသူတို့ကုမ္ပဏီထုတ်တဲ့ဆေးတွေကို COVAX အတွက်ပေးဖို့မှဖြစ်ကြောင်းပြောပါတယ်။ Pfizer BioNTech ကာကွယ်ဆေးဟာတကယ်ထိရောက်မှုရှိတယ်လို့နောက်ဆုံးလေ့လာမှုတွေအရသိရပါတယ်။ Israel နိုင်ငံ Clalit သုတေသနဌာနကလူပေါင်း 1.3 သန်းနဲ့ခြေခြေပြန့်ပြန့်ဆန်းတက်မှုတွေကနေဒီဆေးကို2ကြိမ်ထိုးပြီးသူအသက်ရွယ်မရွေး94ရာခိုင်နှုန်းအတွက် COVID-19 ရောဂါလက္ခဏာပြမှုလျော့ပါသွားတယ်လို့92ရာခိုင်နှုန်းမှာတော့ဒီရောဂါပြင်းထန်ခံစားမှုရောပါစေတာတွေ့ရပါတယ်။ပထမအကြိမ်ဒီဆေးထိုးပြီးသူတွေအတွက်လဲသတင်းနှစ်ပတ်ကျော်ကြာလာချိန်မှာဆိုဆေးထိရောက်မှုက58ရာခိုင်နှုန်းအထိရှိနေတာတွေ့ရတာပါ။တစ်ချိန်တည်းမှာပဲ Moderna ဆေးကုမ္ပဏီကလည်းသူတို့ဟာတောင်အာဖရိကမှာတွေ့ရတဲ့ဒီရောဂါမျိုးပွဲကိုတိုက်ဖျက်ဖို့နှစ်ကြိမ်ထိုးရတဲ့ကာကွယ်ဆေးမျိုးတစ်ကိုထုတ်လုပ်ခဲ့တယ်လို့ပြောပါတယ
်။တောက်ကြနေမနေ့ပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးကြတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖန်ယူနားဆင်နိုင်ပါသေးတယ်။အခုဆက်ပြီးတော့သတင်းလွှာရည်နဲ့ဆက်သွယ်မြင်းမြန်းချက်တွေကိုစတိုက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖမ်းဆီးတရားစွဲဆိုခံရသူတွေထဲမှာတည်င်းသမားတွေလည်းပါဝင်ပြီးတော့အခုနောက်ဆုံးဖြစ်ရတဲ့ခုမှဆိုရင်ဖြစ်စဉ်တစ်ခုအတွက်ရဲဘက်ကတုံ့ပြန်ချက်ကိုတောင်းတာမှရဲစခန်းကိုလာယူပါလို့ပြောတဲ့အတွက်သွားတဲ့အချိန်မှာဖမ်းဆီးခံခဲ့ရပြီးတော့တရားစွဲခံထားရပါတယ်။မိသားစုဝင်တွေအနေနဲ့လည်းဖမ်းဆီးချုံနောင်ထားသူတွေနဲ့အဆက်အသွယ်မရသလိုဘယ်မှာရှိတယ်ဆိုတာလည်းအတိအကျမသိရပါဘူး။ဒီကြောင့်အပြေအဆုံကိုတော့ VOA သတင်းတောင်မတ်မီခါကသတင်းပေးပို့ထားပါရဲ့ရှင်။
လက်ရှိဖမ်းဆီးထိန်းသိမ်းခံထားရတဲ့တရင်သမားတွေထဲမှာပြီးခဲ့တဲ့ဖေဖော်ဝါရီ23ရက်နေ့ကအဖမ်းခံခဲ့ရတဲ့ပူတာအိုကအလွတ်တန်းတရင်သမားကိုဖေနောင်အောင်လည်းအပါအဝင်ဖြစ်ပါတယ်။အခုချိန်ထိအဖမ်းခံထားရပြီးမိသားစုကတွေးခွင့်မရဘူးလို့နှိဇက်သူပူတာအိုလူငယ်တဦးက VOA ကိုပြောပါတယ်
။မိသားစုဒီထဲလည်းအတွေ့မခံဘူးပေါ့။အာတွေးခွင့်မပေးရပေါ့။သူရဲ့တွေ့ကိုဆက်ချက်တင်ထားတာကတဘာဝ VOA ကပုံမှန်25နဲ့ပေါ့။သူတို့ကဟိုပူတာအိုအချင်းထောင်ပေါ့။နောက်တော့မှသူတို့ရောရှေ့နေဖွဲ့ဖွဲ့ရှိရသူတို့သူတို့သူရှေ့နေဖွဲ့ကလည်းသူတို့တက်တဲ့ရေးရတယ်သူတို့ဟိုဝတ်သိမ်းပေးထားတယ်ပြောပဲ။သူတို့လည်းရမှုကိုနေ့တိုင်းဟာရီတို့ရှိတဲ့ဟာဒီကသူတို့ဘယ်လိုမှဝင်လို့မရဘူးလို့တော့မရဘူးပေါ့
ဖေဖော်ဝါရီ24ရက်နေ့မှာတော့ MCN TV News သတင်းဌာနကမုံရွာအခြေစိုက်အမျိုးသမီးသတင်းတောက်ဒေါ်တင်မာဆွေနဲ့ The Voice သတင်းဌာနကသတင်းတောက်ဒေါ်ခင်မေစန်းတို့နှစ်ဦးကိုတညကြာဖမ်းဆီးစစ်ဆေးခံရပြီးပုံမှန်905ကနဲ့အမှုဖွင့်တရားစွဲပြီးတော့စက်သိန်း90အာမခံနဲ့နောက်တနည်းမနဲ့မှပြန်လွှတ်ပေးခဲ့ပါတယ်မုံရွာမြို့နက်လူထိတ်ပန်ရက်ကွက်လူတို့ကမတင်ငါသူအမျိုးသားတစ်ယောက်ကိုဖမ်းဆီးစစ်ဆေးတဲ့အကြောင်း MCN သတင်းဌာနရဲ့ရုပ်သံသတင်းမှာစစ်တပ်ဘက်ကခိုင်းစေတယ်လို့ပြောထားတာနဲ့ဆက်ဆက်ပြီးတရားစွဲဆိုခံရတာပါအဲ့ဒီသတင်းနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ရဲ့တုံ့ပြန်ချက်ကိုမေးတာမှာရဲစခန်းလာယူပါဆိုလို့သတင်းတောက်တွေတွားတဲ့အချိန်ဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်သတင်းသမားတာဝန်အရနှစ်ဖက်ပြောဆိုချက်ပေါင်းမေးမြန်းဖို့တွားတာကိုတစ်ဖက်လက်နဲ့အခုလိုဖန်ဆီးတရားစွဲဆိုတာဟာလက်ခံနိုင်စရာမရှိသလိုစစ်ဆေးမေးမြန်းတာမှလည်းကျင့်ဝတ်နဲ့အညီမဟုတ်ပဲအခွင့်အရေးချိုးဖောက်ခံရတယ်လို့ဒေါ်တင်မာဆွေကပြောပါတယ
်။ကျမတို့ကမီဒီယာကျင့်ဝတ်အနေနဲ့နှစ်ဖက်မြင်လေကျမတို့ကိုအခုလိုဖန်ဆီးတယ်ဖန်ဆီးပြီးတော့ရောက်တော့ကျမတို့ကိုဒါဆိုတဲ့တရားစစ်တတ်မှတ်ပြီးတော့ကျတော့ကျမတို့ကိုအချုပ်ထဲကိုထည့်တယ်ပေါ့ရှင်။ကျမရဲ့ဖုန်းလေးကိုသိမ်းတယ်ပြန်ပြီးတော့ကြာတော့ messenger လေးကိုတခုချင်းလိုက်ပြီးတော့အကုန်ကြည့်တယ်ကြည့်ပြီးတော့ကြာတော့ခင်ဗျားတို့မလွယ်ဘူးဒီတရားခံတရားအုံနေနဲ့တော့လကောင်းစစ်စေးခါတဲ့သူတူအုံနေနဲ့တော့လကောင်းအဆက်ကဆက်သားရဲ့တရားပိုင်ကိုခွန်ရေးခေါကောင်းမွန်မွန်ပြောဆိုရင်းကြည့်ကြည့်ပြောဆိုပြီးတော့လောကမခွန်ရေးတရားခဲ့ဘူးလို့ပဲဒီမှာပြောချင်ပါတယ
်သူတို့ကိုတရားဆက်ဆိုထားတဲ့ပုံမှန်905ကဟာတမတော်ကိုပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုဖြစ်ပြီးဖြစ်မှုထင်ရှားရင်ထောင်ဒဏ်3နှစ်ထိချမှတ်ခံရနိုင်ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖြစ်လက်တလောနှုတ်ထွက်ထားခဲ့တဲ့ဦးမြင့်ကျော်ကတော့ဒီအခြေအနေမှာသတင်းသမားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာမှန်ကန်တဲ့သတင်းစီးဆင်းမှုကြဆင်းအောင်လှုံ့ဆော်တာဖြစ်တယ်လို့ဝေဖန်လိုက်ပါတယ
်။ဒီလှုံ့ဆော်မှုတွေနဲ့မလျော်ညီတဲ့ဟာဆိုရင်လူမောင်လူရက်ကပို့ပြီးတော့နေရာတုံးနေပြစ်ထားနေတယ်။ဒါမျိုးတွေမှတ်တမ်းတင်ပေါ်ပြတဲ့ဟာမျိုးကိုကြံ့ကျင်တယ်မဟုတ်ဘူးသူရပြင်မှတ်ထားတဲ့အခါမျိုးဖြစ်တယ်သတင်းသမားတွေအနေနဲ့ဟိုတနေ့တည်းကြောင်းလဲတာလည်းကြည့်ပေါ်မှာမတူတဲ့ကြည့်ပေါ်မှာသတင်းသမားကိုယ်တိုင်ရောသတင်းထားတာရောကြံ့ကြည့်ကြည့်ဒီမှာနေတက်နိုင်တော့အချင်းဆုံးထားဖို့လိုတယ
်မကြာသေးခင် February 18ရက်မန္တလေးမြို့ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းရမှာတော့သတင်းယူနေတဲ့ဗီဒီယိုသတင်းတောက်ကိုဥကောင်းကိုရိုက်နှက်တာလဲကျသွားချိန်မှာမျက်နှာကိုဖနှက်နဲ့တနင်းကန်ကြောက်တာတွေနဲ့အာနာပိုင်တွေဘက်ကလှုပ်ခဲ့ပါတယ်။အလားတူကချင်ပြည်နယ်မြကြီးနားမြို့စစ်အာဏာရှင်ဆန့်ကျင်ရေးလူမှုဆန္ဒပြပွဲတွေမှာလည်းသတင်းမှတ်တမ်းရယူနေတဲ့သတင်းတောက်တွေကိုရဲနဲ့စစ်တပ်ကလောက်လေးကွာနဲ့ပြစ်ခတ်တာဖမ်းဆီးရာတွေလှုပ်ခဲ့ပြန်ပါသေးတယ်။တီးစဲမြန်မာနိုင်ငံသတင်းမီဒီယာဥပဒေအခန်း3ပုံမှ9ကအရာသတင်းသမားတအူးဟာစစ်ပွဲဖြစ်ပွားရာဒေတာဖြစ်ဖြစ်အဓိကရုံးတွေအရေးအခင်းတွေဆန္ဒပြပွဲတွေမှာပဲဖြစ်ဖြစ်စီမင်းစီကတ်နဲ့အညီသတင်းရယူခွင့်ရှိသလိုအဲ့ဒီလိုသတင်းရယူရမှာလဲလုံခြုံရေးအဖွဲ့အစည်းတွေကဖမ်းဆီးထိန်းသိမ်းတာသတင်းမှတ်တမ်းဖျက်ဆီးတာတင်းယူလာတွေမလုပ်ဖို့အတိအကျဖော်ပြထားပါတယ်သတင်းသမားတွေအနေနဲ့ဒီလိုအခြေအနေမျိုးသတင်းရယူရင်သတင်းသမားတွေကိုကာကွယ်ပေးရမယ်လို့ပါအတိအလင်းဖော်ပြထားတာပါဒီလိုဖော်ပြထားပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကပထမဆုံးလုပ်တဲ့စစ်အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမှာပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဘုံမှုကျုပ်ဇော်မင်းထွန်းကတော့သတင်းသမားတွေရဲ့လုံခြုံရေးကိုအာမခံတယ်မခံဘူးဆိုတာအတိအကျမပြောနိုင်ကြောင်းဖြေကြားခဲ့တယ်လို့အာနာသိန်းစစ်ကောင်စီလို့ရေးသားရင်သတင်းမီဒီယာတွေကိုထုတ်ဝေခွင့်ပိတ်ကြာမျိုးထိပါအရေးယူဖို့လုပ်မယ်လို့တုံ့ပြန်ပြောဆိုထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါVOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုလိုင်းကီလိုမီတာ32 40 48တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တနင်္သာရီတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုတရားစွဲဆိုလိုက်တဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဦးမြင့်မောင်ကိုပုံမှန်905ခါနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကတရားစွဲဆိုလိုက်ပါတယ်။ တင်းသားရီတိုင်းဒေသကြီးလွှတ်တော်အတွက်ရွေးကောက်ခံထားရတဲ့ကိုယ်စားလှယ်တွေကတော့တိုင်းဒေသဆိုင်ရာ CRPH ကိုဖွဲ့စည်းလိုက်ပြီးတော့ CRPH ဘဟုရဲ့လမ်းညွှန်မှုအတိုင်းဆက်လုပ်နေကြောင်းအစအရသာအစိုးရလက်ထက်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ဝန်ကြီးတူကပြောတဲ့အကြောင်းကိုတော့ကိုညင်ဝင်းရောင်ကစူးစီးတင်ပြပေးထားပါတယ်ရှင
်။ CRM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုအားပေးအားမြောက်လုပ်တယ်ဆိုတဲ့စွပ်စွဲချက်နဲ့တင်းသားရီတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုပုံမှန်905ခါခွေးနဲ့အာနာသိန်းတာဝန်ရှိအဖွဲ့အစည်းကတရားစွဲဆိုလိုက်တာဖြစ်တယ်လို့ NLD အစိုးရလက်ထက်တနင်္သာရီတိုင်းအစိုးရအဖွဲ့စီမံဘဏ္ဍာဝန်ကြီးဖြစ်သူဒေါ်ရီချိုက VOA ကိုပြောပါတယ
်။စွဲလိုက်တဲ့ရေကတော့20ရက်မတိုင်ခင်လေးမှာ905ခါခွေးနဲ့တွဲတယ်လို့တွေးလိုက်ရတယ်။ပြီးတော့ဒီကျမတို့တိထားတလောက်ကတော့ဒါသူကဒီဝတ်ထမ်းတွေကိုဒီအစိုးရဒီဟိုမှာဖြစ်ခင်မှာဟိုပေါ့နော်လောက်အားနိုင်ရဲ့အဖြစ်ခွင့်ပြုတယ်ဆိုတဲ့စာကိုထုတ်တဲ့ဟာကိုအဲ့ဒါဝေချုပ်တော်ရတီနဲ့ထုတ်တာမလို့ပေါ့နော်အဲ့ဒါကြောင့်သူတရားစွဲလိုက်တယ်လို့ကျမတော့အဲ့ဒီလိုပဲနားလည်နေတယ
်အခုဆိုလို့ရှိရင်ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဘိုးအဆင့်ဖွဲ့စည်းထားပြီးတော့အချို့ဒေသတွေမှာဆိုရင်တိုင်းနဲ့ပြည်နယ်အလိုက်CRPH အဖွဲ့အစည်းတွေဖွဲ့ထားတာတွေ့ရပါတယ်။တနင်္လာနေ့တိုင်းလွှတ်တော်ကရောဒီ CRPH အဖွဲ့ကိုဖွဲ့လိုက်ပါပြီလား
။ Okay ကျမတို့လည်းဒီ CRPH ဖွဲ့စည်းပြီးအနောက်ပိုင်းမှာကျမတို့ CRPH ဘောနော်တနင်္လာနေ့တိုင်းဒေတာကြီးရဲ့လွှတ်တော်ရဲ့ကိုစားပြုကော်မတီပေါ့ဖွဲ့စည်းထားပါတယ်ရှင်။အဲကျမတို့ကတော့အဓိကဒီ CRPH နဲ့ချိန်ဆက်ထားပြီးတော့ဒါလိုအပ်တဲ့ဟာတွေတို့ကညောကြားစွာထုတ်တဲ့ဟာတွေအားလုံးကိုကျမတို့ကCRPH အနေနဲ့မိမိရဲ့တိုင်းကိုပြန်လည်ပြီးတော့စာထုတ်ပြီးတော့ဒီသူ့ရဲ့လုပ်ငန်းစဉ်အားလုံးကိုကျွန်တော်တို့ပူးပေါင်းပါဝင်လုပ်ဆောင်ပါတယ်ရှင
်။ CRPH ကော်မတီရဲ့မကြသေးခင်ကညွှန်ကြားချက်တစ်ခုထဲမှာဒီဂျားကာလာအုပ်ချုပ်ရေးအဖွဲ့တွေကိုရက်ကြီးတွေမှာဖွဲ့စည်းဖို့ညွှန်ကြားလာတာတွေ့ရပါတယ်။တနင်္သာရီတိုင်းမှာရောအဲ့ဒီလိုစဖွဲ့နေပါပြီလား
။တနင်္သာရီတိုင်းဒေသကြီးလော့တော်ကိုစားပြုကော်မတီအနေနဲ့လည်းဒါထုတ်ထားပြီးပါပြီ။ထုတ်ထားပြီးပါပြီဆိုတော့ဒီထဲမှာပါတဲ့အခြေလက်တိုင်းဒါပြည်သူအုပ်ချုပ်ရေးဆိုတော့ကဒီပြည်သူကတကယ်ကိုအကူတဲ့ပြည်သူကလက်ခံတဲ့သူတွေရဲ့ဟို၁၁ရောက်ပါဝင်တဲ့ဟာဒီတနင်္လာရီတိုင်းဒေသကြီးလော့တော်ကသာမထုတ်ခဲ့ကြတဲ့အခုဒါတိတ်ကြွနေတာဟိုကျမတို့သိရတယ်ဆိုတော့ဖွဲလဲဖွဲစည်းနေချပြည်လူကျမထင်ပါတယ
်ဒီနေရာမှာပေါ့လေဒီအာနာသိမ်းယူလာတဲ့အုပ်ချုပ်သူတွေကအခုဆိုလို့ရှိရင်CDM လှူရှားမှုကိုလိုက်ပြီးနှင်းနှင်းဖြုတ်ခွဲနေတာတွေ့ရပါတယ်။တနင်္သာရီတိုင်းမှာ CDM လှူရှားမှုအခြေအနေဘယ်လိုရှိပါမလဲခင်ဗျ။အ
လုပ်ပြီးတဲ့အတိုင်းပဲဥပမာစာလုပ်ရေးတို့ဘာလို့ဆိုရင်ဒါတနိုင်ငံလုံးဒါ CDM လှူကြတယ်။ဖြီးနဲ့ပတ်သက်ရင်ဒါဆရာဝန်တွေဒီကျန်းမာရေးဝန်ထမ်းတွေပေါ့ပြီးတော့ဆရာမပညာရေးဝန်ထမ်းတွေအကောင့်နဲ့တမဲဟိုထွေအုပ်စုကြတော့လေရကြီးနဲ့စည်ရေးဆက်လောက်ကတော့သာစီဒီလောက်ကြရတယ်ပေါ့နော်။နောက်ပြီးတော့စီဒီလို့ဆိုရင်လည်းအလုံးလို့လို့ပဲလုပ်ပါတယ်။အဓိကအဖြစ်တိုင်းစစ်ခင်းရင်စစ်တီကကြံနေပြီးတော့ဒီမြို့နယ်စစ်တီကကြတော့ဒါစီဒီလောက်ကြအများပါတယ်။အလုံးချုပ်ကြီးနေဆိုရင်အနည်းဆုံး60ရာနှုန်းလောက်တော့စီဒီလုပ်တဲ့လူပဲ။ဒါတနည်းတိုင်းတိုင်းဒီတိုင်းယူပြောတာလို့။ပြည်သူလူထုရဲ့ဒီဒီမိုကရေစီရလို့မှုသူတို့ရဲ့လွတ်လပ်ခွင့်ရဖို့ဟိုလူချင်းမှုတွေဟာအလိုပဲပြင်းထန်လို့တဲ့အတွေ့ဒီသူဆန္ဒတော့ဟိုပြေဝမယ်လူဒီမှာအပြေဝယုံကြည်လ
ေ NLD အစိုးရလက်ထက်တနင်္သာရီတိုင်းအစိုးရအဖွဲ့ဝင်စောက်လို့ရင်းနဲ့လျှက်စစ်ဝန်ကြီးကိုရောစိုက်ပျိုးမွေးမြူရေးဝန်ကြီးကိုပါစစ်တပ်ရဲ့အာဏာသိမ်းကောင်စီကပုံမှန်905ခါခွေးနဲ့တရားစွဲထားပြီးဖမ်းဝန်းထမ်းထုတ်ထားတဲ့အတွက်ရှောင်တိန်နေကြကြောင်းသိရပါတယ်တနင်္သာရီတိုင်းအတွင်းမှာအဓိကအားဖြင့်အစိုးရယုံအဖွဲ့ရှိတာဒဝေမျိုးအပါဝင်ဗိမျိုးနဲ့အခြားမျိုးတွေမှာပါကလေးကနေတကြီးရွယ်အိုတွေအထိနေရင်ရက်ဆက်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြပြီး CRPH ကခန့်အပ်လိုက်တဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နဲ့နိုင်ငံတကာညှိနှိုင်းဆောင်ရွက်ရေးကိုယ်စားလှယ်ကိုပါထောက်ခံကြောင်းဆန္ဒထုတ်ဖော်နေတာတွေကိုလူမှုကွန်ရက်တွေမှာတွေ့နေရပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်
အခုဆက်ပြီးတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ဥဆောင်တဲ့အုပ်ချုပ်သူတွေကိုထိရောက်တဲ့အရေးယူပိတ်ဆို့မှုတွေကိုလုပ်ဖို့အတွက်အမေရိကန်ရောက်မြန်မာတွေကတက်ဆိုင်ရာပြည်နယ်အထက်လွှတ်တော်အမတ်တွေစီဖုန်းခေါ်ဆိုပြီးတော့မြစ်တာရက်ခံတဲ့လှုပ်ရှားမှုတရက်ကိုကြာတာပရင်းနေကပြုလုပ်ခဲ့တဲ့အကြောင်းဆက်တွေ့မြင်းမြန်းထားတာကိုတင်ပြပေးပါမယ်ရှင်အမေရိကန်ရောက်မြန်မာတွေကသူတို့နေထိုင်တဲ့တက်ဆိုင်ရာပြည်နယ်ရဲ့အထက်လွှတ်တော်အမတ်တွေစီကို February 25ရက်ကြာတာပရင်းနေ့တရက်ထဲမှာတပြိုင်နက်တည်းဆိုသလိုဖုန်းဆက်ပြီးတော့မြမအရေးထိရောက်တဲ့ဆုံးဖြတ်ချက်တွေအမေရိကန်အစိုးရကချမှတ်လာစေဖို့တိုက်တွန်းခဲ့တယ်လို့ဒီလှုပ်ရှားမှုမှာဦးဆောင်ပါဝင်ခဲ့တဲ့နယူးယောက်မြို့မှာနေထိုင်သူဦးမိုးချန်က VW ကိုပြောပါတယ
်အဓိကကကျွန်တော်တို့ကဒီမှာရှိနေတဲ့ဟလာဟိုနိုင်ငံသားပန်ယုံတွေပဲဖြစ်ဖြစ်ဥပဒေမကပဲဖြစ်ဖြစ်လက်တီလက်မောင်းနေသွားတန်းပြီးတော့မှပေါ်နေတာလေဒါအုတ်တစ်ချက်သေးတော့ပြင်မယ်တို့တော့လည်းပဲတကယ်မူပိုင်းဆိုင်ရာပေါ့နော် policy ပိုင်းဆိုင်ရာတွေနဲ့ပတ်သက်တာလေကျွန်တော်တို့ကဆုံးဖြတ်ချက်ကြီးကြဖို့လိုတယ်ပေါ့နော်အထူးသဖြင့်ဒီလွှတ်တော်အမတ်တွေညအစိုးရအမေရိကန်အစိုးရကိုစစ်ကိုကိုစားတယ်ပတ်တော်ရှိပုံကိုဒီနေနဲ့မြန်မာပြည်ကဘာလုပ်နေလဲကျွန်တော်တို့မြန်မာပြည်ပွားတွေဘာတောင်းဆိုချင်တယ်တို့ကိုစားပေါ့နော်မြန်မာနိုင်ငံကကောင်းကောင်းလေးကိုသာပြည်သူလူထုကိုသာဘာတွေတောင်းဆိုခြင်းလဲဆိုတော့သူတို့ပြည်ကိုလိုပတ်တယ်ပေါ့ဒါမှလည်းပဲသူတို့ချတဲ့ဘူဝါရဘိုင်းဆိုင်ရာတွေနဲ့ဥတွေဘိုင်းဆိုင်ရာတွေမှာအဲဒီဟာတွေကပါလာဖို့ကြီးကြီးတယ်ပေါ့ဒါမှလည်းပဲအမေရိကန်အစိုးရအနေနဲ့အကောင့်ထဲပေါ်ပြရှိတာအဲဒီဥပဒေနဲ့မူဝါမှာမူဒီဘက်မှာခေါ်ရပါဘူးအဲအဲ့ဒါကိုဖြစ်စီခြင်းလို့ပါ
မြန်မာနိုင်ငံမှာစစ်တပ်က February 1ရက်နေ့မှာအရက်သားအစိုးရကိုဖမ်းဆီးဖယ်ရှားပြီးအာဏာရယူလိုက်ပြီးတဲ့နောက်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အတူအရေးပါတဲ့မြန်မာစစ်ကောင်းဆောင်တွေကိုပြီးခဲ့တဲ့အပတ်ထဲအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားပါတယ်။ဒီလိုအရေးယူဒဏ်ခတ်မှုတွေကလုံလောက်မှုမရှိသေးဘူးလို့အမေရိကန်ရောက်မြန်မာတွေကယူဆတာကြောင့်အခုလိုအမေရိကန်အထက်လွှတ်တော်အမတ်တွေစီကိုဖုံးဆက်မြစ်တာရက်ခံတဲ့လှုပ်ရှားမှုတွေပေါ်လာပြီးရှေ့ဆက်ပြီးလဲလှုပ်သွားမယ်လို့ပြောပါတယ်။
ဒီကဘလို့ပြောမလဲဘလို့ဆက်သွယ်မလဲဘလို့ပြောမလဲဘသူတွေကိုခေါ်ရမလဲเนาะတော့တောင်းဆိုချက်ကဘာတွေဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့ဟိုတော့ဗောနော်ဆွေးနွေးတိုင်နေပြီးတော့မှအားလုံးပြန်ဖြန့်ပြီးတဲ့သဘောပါအစိုးရနဲ့လွှတ်တော်ကိုကျွန်တော်တို့အဓိကအာယုံစိုက်ပြီးတော့မှဟိုဒါဗောနော်မြစ်တိုင်ရက်ခံတာဗောတွန်းဟိုဒီမြေမအရေးနဲ့ပတ်သက်လို့ဟိုဒီထက်မကထိရောက်တဲ့ဟာတွေဒီထက်ပုံပြီးတော့လုတ်ပေးနိုင်တဲ့အနေအထားမှာကျွန်တော်တို့မြင်တွေ့နေရတယ်ဒါတွေကိုလုတ်ပေးဖို့အတွက်ကျွန်တော်တို့တိုက်တွန်းလာပါအဲကြီးသူမဆိုးပါတော့ကိုမြန်မာပြည်ဘွားတွေအနေနဲ့အင်္ဂလိပ်လူပြောနိုင်တဲ့လူတွေအနေနဲ့ဟိုတာဝန်ယူပေးဖို့ပြည်နယ်အလိုက်ပေါ့နော်ကိုနေတဲ့ပြည်နယ်ရဲ့အထက်လွှတ်တော်အမတ်ကိုကိုကဆက်သွယ်ရတာပေါ့နော်ဆိုတော့ပြည်နယ်တစ်ခုမှာအထက်လွှတ်တော်အမတ်က2ယောက်ရှိတယ်အဲ2ယောက်ရှိရဆိုအဲ့ဒီ2ယောက်ကိုကိုကဖုန်းခေါ်ပြီးတော့မှကိုဘာပြောရမလဲဆိုတာကိုကျွန်တော်တို့အဲ့ဒါမနေ့ညကအင်တာနက်ကနေ Zoom ဟိုအစီအွေးခေါ်ပြီးတော့ကျွန်တော်အားလုံးဟုတ်ရှင်းပြပြီးတယ်ပေါ့နော်ပြီးတော့တပြင်းတည်းမှာလည်းကျွန်တော် Facebook ကနေ live print ဆက်မှာရှင်းပြပြပါတယ်။ဒါလည်းမကဘူးကျွန်တော်တို့အဲဒီ Facebook ကနေပဲဟိုကျွန်တော်တို့ဒီဘာပြောရမလဲဆိုတဲ့ဟာကိုအင်္ဂလိပ်လိုကျွန်တော်ရေးပြီးတော့ live chat ထားတာရှိပါတယ်။အဲအဲ့ဒါတွေကိုကြည့်ပြီးတော့မှပြောရင်ရပါတယ်။အဲ့ဒါဆိုတော့လုံလောက်ပါတယ်။အဓိကကတော့အချက်၃ချက်ပေါ့နော်။အဲ့ဒီအချက်၃ချက်ကိုကျွန်တော်တို့ကဟိုမေတ္တာရက်ခံပြီးကိုကျွန်တော်တို့တင်ပြထားတာပါ။
ဒီလှူရှားမှုဘယ်လောက်ထိထိရောက်မှုရှိနိုင်မလဲဆိုရနဲ့ပတ်သက်လို့တော့ဦးမိုးချန်းကပဲအခုလိုပြောပါတယ်။
ဟိုထိရောက်ဖို့အတွက်ကတော့ကျွန်တော်တို့အနေနဲ့အသက်နိုင်ဆုံးစူးစမ်းနေတာပေါ့နော်ဒီဒါပေမဲ့ကျွန်တော်တို့တောင်းဆိုတဲ့အချက်၃ချက်ကပါလင်းเนาะဒီဆွတ်တော်ကเนาะအမေရိကန်ဆွတ်တော်ကနေပြီးမှနောက်ထပ်ထုတ်မယ်သူတို့လည်းထုတ်မယ်ဥပဒေအမှပါလာမယ်ဆိုလို့ရှင်တော့ဒါထိရောက်တယ်လို့ပြောလို့ရတာပေါ့နော်ဆိုတော့ကျွန်တော်တို့အခုဆွတ်တော်ကိုဖုံးခေါ်ပြီးတော့တိုက်တွန်းရုံနဲ့မကဘူးအဲတိုက်တွန်းရုံမကဘူးဒီမတိုင်ခင်မှာလည်းကျွန်တော်တို့ပေါင်းနေကြည့်ရနော်အလဲတော့တစ်ခေါက်အထက်မှာရှိတဲ့လက်မှတ်နော်ကျွန်တော်မြန်မာပြည်ပွားတွေပဲထိုးထားတဲ့လက်မှတ်ကို petition ပေါ့နော်ကောက်ပြီးတော့မှအရောက်တစ်ခေါက်ကျော်သူတို့တည်းရဲ့လက်မှတ်ပြည့်ကြနော် online မှာသွားပြီးတော့ထိုးတာမဟုတ်ဘူးသူတို့ရဲ့ဘောပင်ဒီနေကိုတိုင်ကိုကြလက်မှတ်ထိုးထားတဲ့ diary တွေပဲကျွန်တော်တစ်ခေါက်ကျော်ကျွန်တော်ပို့ထားတာရှိတယ်ဒီလွတ်တော်မှတ်တွေစီနော်ဆိုတော့အဲ့ဒီချိန်ကျတော့ဒါထိရောက်မယ်ဆိုတော့ကျွန်တော်ကမျှော်လင့်တယ်မတိရောက်ဒီတစ်ခေါက်မရမရသေးဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ဆက်လက်ပြီးစူးစမ်းပါမှာပါဒါပေမဲ့ကျွန်တော်ထင်ပါတယ်မတိရောက်ပြအကြောင်းမရှိဘူးဘာကြောင့်ကျွန်တော်တို့ရဲ့ထုတ်တောင်းဆိုထားတဲ့တောင်းဆိုချက်တွေကိုသမ္မတဘိုင်ဒန်ကိုနိုင်ကအပြစ်မှန်စပြီးပြုနေကြတယ်ကျွန်တော်တို့တွေ့နေရပါတယ
်တစ်ချိန်တည်းမှာပဲ Washington DC Virginia Maryland ပြည်နယ်တွေမှာနေထိုင်တဲ့မြန်မာတွေဟာလည်းကြာတာပရီးနေ့မွန်လွဲပိုင်းကမြန်မာတန်ယုံရှိစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြခဲ့ပါတယ် February လ26ရက်နေ့28ရက်နေ့မှာလေပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံဆန္ဒထုတ်ဖော်ပွဲတွေကို American နိုင်ငံတလွာကဘာလုံးဆိုင်ရာလှုပ်ရှားမှုဖြင့်ဆက်လက်လှုပ်ဆောင်သွားမယ်လို့သိရပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့တောက်ကြမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမတို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြေကောင်းလို့တင်ဆက်ထားတာကိုကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်
။မြန်မာအာဏာသိမ်းကောင်းဆောင်တွေအတွက်ထိုင်းနိုင်ငံရဲ့အာဏာထိန်းသိမ်းစာအုပ်ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်းအွန်လိုင်းမှာ Surgery အပူစာရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။တမတော်လို့ခေါ်တဲ့မြန်မာစစ်တပ်ဟာ1962ကနေ2010အထိအာဏာရယူထားခဲ့ပြီး2021 February 1မှာသူမြင့်မကြပဲအာဏာသိမ်းခဲ့တယ်လို့ဆောင်းပါးကိုအစချီရေးသားရပါတယ်။ဒါဟာတက်မတော်အနေနဲ့ရွေးကောက်ပွဲရလဒ်ကိုပယ်ပြတ်တာပထမအချိန်မဟုတ်ပဲ1990 NLD ပါတီအပြတ်သက်အနိုင်ရရှိတုန်းကလည်းရွေးကောက်ပွဲရလဒ်ကိုပယ်ပြတ်ခြင်းခံခဲ့ရတယ်လို့ဆိုပါတယ်။နောက်ဆက်တွဲအနေနဲ့ဒေါအောင်ဆန်းစုကြည်ကိုနေအိမ်ကျေကျုပ်15နှစ်ထားခဲ့ပြီး NLD ထိပ်ပိုင်ခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုထောင်သွင်းကျဉ်းချခဲ့တယ်လို့ဖော်ပြထားပါတယ်။ရဲသားဆိုးဝါးမပေါ်ပေါက်မီတနစ်တာအာဏာကိုထိန်းထားမယ်လို့စစ်တပ်ကကြေညာပေးမယ်လေ။အဲ့ဒီလိုဖြစ်ပေါ်ရမရှိဘူးလို့ဆောင်းမရှင်ကဆိုပါတယ်။သူကအိန္ဒိယချင်းထိုင်းနိုင်ငံကိုဥပမာပေးထားပါတယ်။ထိုင်းနိုင်ငံမှာ2000ခုနှစ်ကတည်းကနေစလို့စစ်တပ်ရဲ့နိုင်ငံရေးရန်သူပါတီတွေကပဲရွေးကောက်ပွဲတိုင်းအနိုင်ရရှိခဲ့တာကြောင့်2006ခုနှစ်ကနေစပြီးတော့ထိုင်းစစ်တပ်ကနှစ်ကြိမ်အာဏာသိမ်းခဲ့တယ်လို့ထောက်ပြထားပါတယ်။ထိုင်းစစ်အုပ်စုဟာမြန်မာပြည်သူတွေအတွက်သူတို့ရဲ့မဟာဗျူဟာကျမ်းကိုစစောကတည်းကချပြပြီးသားဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။2014အာဏာသိမ်းပြီးနောက်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာလွတ်တော်နဲ့အခြေခံဥပဒေကိုပြတ်သိမ်းလိုက်ပါတယ်။စစ်တပ်ရဲနဲ့သူယုံကြည်စိတ်ချရတဲ့ဘရင်လိုလားသူတွေဖန်မှုထားတဲ့ဥပဒေပြုမှန်တိုင်းတစ်ခုကိုခန့်အပ်ခဲ့တယ်လို့ဆိုပါရယ်။အခြေခံဥပဒေမှာစစ်တပ်ကအထက်လွှတ်တော်နေရာ250ကိုခန့်အပ်တာမို့ဖူထိုင်းလိုနိုင်ငံရေးပါတီကြီးတွေကိုအားနည်းသွားအောင်အခြေခံဥပဒေမှာပုံစံချထားတယ်လို့ဆိုပါရယ်။ထိုင်းစစ်အုပ်စုကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းဟာစစ်တပ်ကခန့်အပ်တဲ့လွတ်လပ်တဲ့အစုအဖွဲ့တွေရဲ့လက်ထဲကိုအာဏာအလွန်မင်းထည့်သွင်းထားတယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်။ယူကော့ဘဲကော်မရှင်နဲ့တရားရုံးတွေကလည်းနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုပြီးခဲ့တဲ့9နှစ်10နှစ်အတွင်းပုံမှန်လိုလိုပိတ်ပင်ကန့်သတ်နေလို့ဆိုပါရယ်။ဗိုလ်ချုပ်ကြီးပရာယုတ်အနေနဲ့ဒီမိုကရေစီရွေးကောက်ပွဲတွေကို2နှစ်အတွင်းကျင်းပပေးမယ်လို့ကတိပေးထားပေမဲ့9နှစ်ကြီးကျင်းကြခဲ့ပါရယ်။နိုင်ငံချစီနင်းပြီးတော့ဓမ္မဒိဋ္ဌိမကျတဲ့ဥပဒေတွေကိုအသုံးပြုပြီးသဘောထားကွဲလွဲသူတွေကိုထိန်းချုပ်တာမျိုးအတိုက်ခံတွေကိုနှောက်ယှက်တိုက်ခိုက်တာမျိုးတွေနဲ့အတူနောက်ဆုံးမှဗိုလ်ချုပ်ကြီးပရာယုတ်ဟာယူနီဖောင်းချစ်ပြီးစစ်တပ်နဲ့အရက်သားတို့ကိုကျောရုံးခံပေးထားတဲ့အစိုးရရဲ့ခေါင်းဆောင်ဖြစ်လာပါရယ်။အနေစုနဲ့တမနာဖြစ်ယူကိုချိန်ရွယ်နေတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်တော့ဒါဟာနီးနာစာအုပ်ပါပဲလို့ဆောင်းမရှင်ကထောက်ပြထားပါဗျ။အဓိကကျတဲ့အချိန်ဆွဲတဲ့မဟာဗျူဟာတရက်ဖြစ်အသက်85နှစ်ရှိပြီဖြစ်တဲ့အဓိကကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုထိန်းသိမ်းထားလိုက်ပြီးရွေးကောက်ပွဲကော်မရှင်တစ်ခုလည်းခန့်အပ်ထားလိုက်တယ်လို့ဆိုပါတယ်။နိုင်သူအကုံယူဇရန်မဲပေးစနစ်ကိုလည်းပြသိမ်းပြပေါ်ရာရှိနေပြီးအချို့ကျဝေပုံကျခွဲဝေယူတဲ့မဲပေးစနစ်ဖြစ်ပြုပြင်ဖန်တီးပေါ်ရာရှိနေတယ်လို့ဆောင်းမမှထောက်ပြထားပါဗျ။ထိုင်းစစ်တပ်ဟာတမိုင်းနှစ်လျှောက်နိုင်ငံရေးတဲဝင်ပါခဲ့ပေမဲ့လည်းမြန်မာတပ်မတော်လိုကြမ်းတမ်းတာမျိုးမဟုတ်ခဲ့ဘူးလို့ဆိုပါရယ်။ကြမ်းကြမ်းတမ်းတမ်းဖိနှိပ်တဲ့ရာဇဝင်ရှိတဲ့မြန်မာစစ်တပ်ဟာအခုတစ်ခေါက်အာဏာသိမ်းယူတဲ့အခါမှာတော့1988နဲ့2009တုန်းကနေမတူပဲအတော်လေးကွဲပြားသွားပြီးအာဏာကိုထိန်းထားဖို့အိန္ဒိယချင်းထိုင်းနိုင်ငံစီကနီးနာတွေတွေ့ရှိလာတယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်။အပြည့်စုံကတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါရခင်ဗျာ။
American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ ဒီကျမတို့ရဲ့ဒီနေ့ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နေ့လမ်းတစ်ခုအနေနဲ့ဆိုင်ဖုန်လင့်ဖြစ်တဲ့84732848
ဒီဝေမြန်မာပိုင်းရဲ့မနေ့ပိုင်း6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6750နဲ့ဒုတိယပိုင်းနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာစစ်အာဏာသိမ်းဆန္ဒပြပွဲအတွင်းမှာကျန်းမာရေးအကြံပြုချက်တွေကိုပြောပြပေးထားပါတယ်မြန်မာနိုင်ငံတဝန်းစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုအတွင်းမှာထိခိုက်ဒဏ်ရာရတာတွေအပြင်တခြားကျန်းမာရေးဆိုင်ရာစိုးရိမ်ရတဲ့ကြိုတင်သတိပြုစရာတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့ဒဏ်ရာနဲ့ဘလို့ကြိုတင်သတိပြုပြင်ဆင်စရာတွေရှိနေပါသလဲဒီအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ဒုဥက္ကဋ္ဌဒေါက်တာဦးမြင့်ဦးကိုကိုဝင်းမင်းကမေးထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာမျိုးခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရနိုင်တာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီအဓိကလက်လက်တွေဖြစ်တဲ့ရေအမြောက်တို့သနတ်တို့ဒီမျက်ရည်ယူပုံတို့ကနေကာကွယ်ရေးကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးတခြားစိုးရင်ရတဲ့ထိခိုက်မှုနဲ့ဒီကျန်းမာရေးဆိုင်ရာအန္တရာယ်တွေကြိုပြင်သင့်တာတွေကိုပြောမှာမို့အဓိကပါစပြောခြင်းနဲ့ဆရာကြီး
အခုရေကဒီလောက်လေးဟာနဲ့ဒုဒုကြားတွေကိုပစ်တော့ကျွန်တော်မျက်စိချင်းတော့မျက်စိကမ်းမှာတွေ့ကြတော့ဗျာအခုထွက်လာတဲ့တန်ရာတွေကျွန်တော်တွေ့လာပြီလေပေါက်ပြဲသွားတဲ့တန်ရာတွေတွေးကြနေတဲ့တန်ရာတွေအတွင်းကြေတဲ့တန်ရာတွေကျွန်တော်ထွက်လာဖို့ရှိတယ်အဲ့ဒါကြောင့်ရဲကားတိုင်းနဲ့ပြစ်ထားရမယ်သူတို့ကဒိုင်းနေကားထားတယ်ကျွန်တော်ကဒိုင်းကားထားတယ်လို့မဟုတ်ဘူးလေရဲကားပြီးဆိုရင်အတင်မရဲပါနဲ့သူတို့လက်နဲ့ပုံးနေအမျိုးမျိုးထုတ်နေပါတယ်ဆောင်သွားရမယ်ပစ္စည်းတွေကျွန်တော်သိနေပြီ။နောက်ကိုရတော့အနည်းဆုံးဟိုနဲ့ helmet ဆောင်ရမယ်။ကိုယ်စီမှာပါရတဲ့ဂျိုးဘိုးအီဒီနဲ့ခံရမှာမျိုးဆိုတာလှဲချခြင်းဟာကိုယ်အတွက်အရန်ကိုလွတ်ရဆောင်လာတော့တဖြည်းဖြည်းချင်းပေါ့ကျွန်တော်ဝင်ရမှောက်မယ်လှဲမယ်
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဘယ်လိုဟိုကြိုပြီးတော့ပြင်ထားတင်တာလည်းရှိသေးလဲ
။ကျွန်တော်အရင်ဥတန်ရေးခန်းတော့အတွေ့အကြုံကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဥတန်အလောင်းကြီးကိုကျွန်တော်ပွဲနဲ့တပင်ခန်းမာတွေကိုယူဆောင်လာတဲ့နေ့မှာပဲအထဲမှာကျွန်တော်တို့အခမ်းအနားတွေလုပ်ဖို့ဥတန်ရဲ့အလောင်းပြင်ဆင်တဲ့ချိန်မှာညနေဆောင်းဆောင်းလောက်မှာတစ်ဖက်ကနေဟေးအပြင်ကပြစ်နေပြီဟေးဆိုပြောလိုက်တဲ့ခါနဲ့လူတုံချီကပြိုဆင်းလာပြီးတော့ဥတန်မဲပွဲနဲ့တပင်ခန်းမာရဲ့အပြင်ကဒီကားထဲမှာလူတွေအကုန်ပြုံပြီးတော့ပြီးတာပြည်လာမှာအဲ့ဒီမှာ2ယောက်3ယောက်ကိုကျွန်တော်ဆွဲထုတ်ပြီးတော့2ယောက်3ယောက်အယောက်30လောက်ကိုကျွန်တော်စီးရင်အရေးပေါ်ပို့လိုက်ရတယ်တည်သွားတော့မတည်သွားဘူးပေါ့နော်လူလူချင်းလဲစတန်တီလို့ခေါ်တဲ့နော်လူလူချင်းပြည်လာနင်းတာအယုတ်တည်းဖြစ်လာရင်လူကြီးအရင်ပြေးကြလွှားကြတယ်လေကားတဲ့လူနေရာမျိုးမှာရှိနေတဲ့လူတွေတစောင်းလာရှိတဲ့လူစားမျိုးတွေကအရေးကြီးတယ်လူအုပ်ပြိုဆင်းလာနိုင်တယ်ပေါ့နော်လူအုပ်များတဲ့အတွက်ကြောင့်ခုအချင်းချင်းကတော့အခုလူငယ်တွေရောလူကြီးတွေရောစီကန်းရှိရှိနဲ့ထိန်းသိမ်းနေကြတယ်အဲ့မဲ့ယုတ်တရအဲ့လိုပေါ်ဝင်ပြီးတော့လောက်လေးပေါ်နဲ့ပဲပြစ်ပြစ်ဓာတ်နဲ့ပဲဝင်ထိုးထိုးတနတ်နဲ့ပဲလှမ်းပြစ်ပြစ်ပြီးကြလွှားကြတဲ့ခါမှာလဲကြတဲ့ဒဏ်ရာတွေလူလူချင်းချင်းပြီးပြီးတော့နင်းပြီးတဲ့ဒဏ်ရာတွေချော်ကြသွားတဲ့ဒဏ်ရာတွေကလည်းအရေးကြီးတယ်ဒါကြောင့်ကျွန်တော်ဖြစ်လာပြီဆိုတော့လဲချခြင်းဟာ ကိုယ်တွေ့အရန်ကိုလွတ်ရရှောင်လာတော့တဖြည်းဖြည်းချင်းပေါ့ကျွန်တော်ဝင်ရမှောက်မယ်လှည့်မယ်တနက်ပြစ်တာအစားဝင်ရမှောက်လို့ရှင်ပစ်ချတာမြေတန်ခက်သွားပြီသူတို့ဘက်ကနော်လူတွေကလှဲထိုင်နီးလန်းကိုသုံးရမယ်ဟုတ်ကဲ့ဆရာနောက်ထပ်ရောကြိုပြီးတော့ပြင်ထားတင်တာအကောင်းဆုံးကတော့စထွက်မယ်ဆိုတော့အုပ်စုတွေနဲ့အရေးပေါ်ဖြစ်လာရင်ငါတို့ဘယ်အုပ်စုကတော့ဖြစ်မှနေမယ်ဘယ်အုပ်စုကဘေး
ဒီလိုဆက်စပ်အားလုံးကတော့အခုတယ်လီဖုန်းနဲ့ဗီဒီယိုတွေရိုက်နေကြတယ်မှတ်တမ်းနေတော့အမျိုးမျိုးတက်လာတာပဲပုံမွှင်းပေါ်တာပေါ့ဗျာဒါပေမဲ့ကိုယ့်ရဲ့အန်ဒီရဲ့ကင်းဖို့အရေးအားလည်းရှိသေးတဲ့ခါကျတော့ကိုယ့်အချင်းချင်းမှာဘယ်အုပ်စုကတော့ဘလူးကိုငါတို့ကတော့တာမာတဲ့လူတွေတာမာတဲ့လူတွေဖိမှာပဲအငယ်တွေကိုဘလူးဦးစားပေးမယ်အမျိုးသမီးတွေကိုပဲနေရာမှာငါတို့ထားမယ်ဆိုတာမျိုးတ ဒီငတ်တဲ့ယောဂါပေါ့နော်အဲ့တော့လေငတ်တဲ့ယောဂါပေါ့နော်အဲ့မှာကျွန်တော်များများကားကျွန်တော်မီလောင်နဲ့နေရာမှာအငွေ့တွေရှူပြီးတော့အောက်ဆီဂျင်မရှိလို့ကျွန်တော်တို့ဒီသတိလက်သွားတဲ့လူတွေရှိနိုင်တယ်လို့ဒီလူလူရှားထဲမှာလည်းအောက်ဆီဂျင်ငတ်ပြီးတော့ငွေတွေကဒါမှမစရတဲ့ထွက်ပြီးဆိုရင်ကိုဖြားနာနေကိုထွက်ပါနဲ့ကိုအောက်ဆီဂျင်လည်းကိုထမ်းကြည့်ကြပါဟုတ်ကဲ့ဆရာကြီးအဲ့တော့နောက
ตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรงตรง down Sita Shibare, a general public toilet down below when a land young the shout loma, along Abbe in the young general, Abo Badwari who led the road, but do every Sigan Shisura, Lungari Usanga, Lungaria, the Lounge on my Pandambu, General Rodin, through Nahe Luin and two come here. I do young general, Angria, General Kunibu, then Mabe, the Lumia, a third and Pedan, Nisaya, Aino, Wema, Lonjo, Lonjo Moduba, Alon Alon, a Yadu Yazaria, Kawabu, then Mesura, Alon. ยงจีทาจักบาดเลยไอ้တော့အားလုံးကလည်းဒီတော့ဖြစ်လာခဲ့လို့ရှိရင်ကိုလူတွေကိုဖွဲ့ပေးဖို့ပေါ့เนาะဖွဲ့ပြီးဒီမှာအထဲမှာပဲကျွန်တော်အနာယူခိုင်းဖို့ဒီနေ့အေးသေးသွားတဲ့အချိန်လေးကြာမှပြန်ပြီးထွက်ဖို့เนาะအဲ့ဒါမျိုးကြီးကတော့အပေါ်ပါခင်မကပါဘူးအစားအသောက်အနေထိုင်အနာယူအကုန်လုံးကိုရပ်ရပါလေကျွန်တော်အားကိုးရပါလေအဲ့တော့ရပ်ရတဲ့ဝေးတဲ့နေရာမျိုး ရောက်နေတော့နည်းနည်းသတိထားပါတိတ်ပြီးချုပ်နေတာကွင်းပြင်ကြီးဖြစ်နေမယ်အဲ့ဒီမျိုးလိုမျိုးနေရာမှာကျုံသွင်းပြီးတော့ဟိုဘက်ပိတ်ဒီဘက်ပိတ်နဲ့ကျွန်တော်တို့ကိုပြီးလို့မရအောင်လုပ်တာမျိုးတွေရှိလာနိုင်ပါတယ်အဲ့ဒီလိုမျိုးနေထားမှာကိုကဆက်လိုက်မလားမလိုက်ဘူးလားတို့မရှင်လည်းရှောင်ရမလားတို့မရှင်နေရာလှည့်မလားဆိုတာကိုစဉ်းစားဖို့လိုပါတယ်ခင်ဗျဟုတ်ကဲ့ဆရာကြီးအဲ့ဒါနောက်ထပ်ရ င်နဲ့လူတွေထိုးသွားနိုင်တယ်လို့ဆရာမင်းကိုယ်တိုင်လည်းပြောခဲ့ပြီးပြီဒါတွေကိုကျွန်တော်သတိဝရိယနဲ့နော်ကိုဟကကိုတော့ကိုအုပ်စုနဲ့ကိုနေပါเนาะအများပေါင်းပါလူတွေတန်တရားဖြစ်ွယ်လူတွေကိုရှောင်ရှားပါအတင့်မရဲပါနဲ့ဒီလူတွေကဆင်းလာပြီးတော့နောက်လေးကတည်းကမကဘူးဒါနဲ့တရှိနဲ့အကုန်ရမ်းသွားနိုင်ပါတယ်ဒါတွေကသူတို့ဘက်ကအကျန်းဖက်နီးပန်သမျှမလို့ဘူးတဲ့နီးတွေထုတ်သုံးလာဖို့ရှိတယ်ဆိုတာကိုသရဘကသတိထားနေလို့ပါတယ်
ဟုတ်ကဲ့အဲ့တော့အခုလိုဒီဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ့နော်လူတန်းပေါင်းများစွာနဲ့ချီပါဝင်နေချိန်မှာစက်မိုက်ဆန်အန်ဒီရီမဖြစ်ဖို့အတွက်ပေါ့နော်ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
နောက်နေ့နောက်နေ့နောက်နေ့တွေအားပေးမယ်ဆိုရှင်တော့အေးရောဟာအိပ်ပါပြည်သူလူထုဆက်လက်ပြီးတော့တိုက်ပွဲဝင်ကြရအောင်မယ်သရဘကအတွေ့အကြုံတွေအရဒီတည့်ရနဲ့မပြီးနိုင်ဘူးဒီနေ့နော်တို့အမျိုးမျိုးကျွန်တော်တို့တိတ်ခွတ်မဲ့ဥပဒေတွေပြဋ္ဌာန်းလာပါပြီအဲ့တော့လူတို့ကအများဆုံးသိရှိကြပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးစီစဉ်ကိုနားဆင်လို့ပြီးမှာတော့အခုဆက်ပြီး BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြအောင်ပါရှင်
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin tan lu myo su ri ni thain cha de ayat de ta ri ma phit pyet ni de phit pyet twi ne tan yin tan ri ye atan twi ko thin hat tin set tha da phit ba de
ပါရှင်ဒီမှာကအန်ယူပါဒီပါဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့စစ်အာဏာသိမ်းမှုကြောင့်2018ဖွဲ့စည်းပုံအခြေခံဥပဒေပြတ်သွားပြီဖြစ်တဲ့အပြင်တနင်္ဂနွေနေ့ဖြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်
NCA နဲ့ပြတ်သွားပြီးလို့KNU Concern Group ကပြောကြားလိုက်ပါတယ်။စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားမှုကိုစံပြီးကကြားကောင်းပါတီ SNLD နဲ့တအန်းပါတီ CNP တို့ကနှိုးဆော်လိုက်ပါတယ်။ ဒီပါတီအနာရတဲ့အခါတုန်းကဒီ process ကိုဒုဒုလောက်ဆောင်ခဲ့တာဖြစ်ပြီးအခုဒီလောက်ဆောင်ချက်တွေအားလုံးကိုတက်မရောကဖျက်သိမ်းပြီးအတ္တမအာနာသိမ်းယူထားတဲ့အတွက်အားလုံးပြည့်ပြည့်ပြီးလွန်မြင့်ကြောင်းစစ်အာနာသိမ်းယူမှုကြောင့်2018ဖွဲ့စည်းပုံအခြေခံဥပဒေဟာပြည့်ပြည့်သွားပြီးဖြစ်ကြောင်းဘဒိုနော်စီဖိုရာစင်ကဆိုပါတယ်ရွေးကောက်ပွဲမှာအနိုင်ရရှိထားတဲ့ NLD အစိုးရစီကတက်မရောကအာနာသိမ်းယူလိုက်
ในเยตาพิลูเตเอ็นซีเอเอพยายามเผยแพร่ยังยิ่งใหญ่ลงอันสินอุตสาหกรรมที่พีเอสทีเออออนไลน์ทูซีเวกันนี้และสิกาลามาอาณาเต็งสึกกังสินเนในงานเยียร์ด้วยส่งส่วนหนึ่งในมือเรือยัดสายทามเอลูพีพีเอสทีก็ทบทวนในประเด็นเสียอนาคตจะส่งเยตัดในงานลงรูทูองจามุพิบวานในเชียงชันบีเมียวไปมูเซคยันเดมามีมาสิตันในกระชินลุลายกิอันยัดตัวจัดได้ไปเสร็จได้พิบวานในประเด็น ที่พอยล่าเนี่ยเสียยันนี่เราก็ทราบยันนี่ที่ได้ไปเสร็จได้พิบวานานี่ได้ปะที่พอยล่าเนี่ยเสียลี่ยันนี่มันเนี่ยสอบไปงานมูเซมิโอซอนโซยักก็มาชีเดตามุเนี่ยเตียวปิดดูสิตาพอยไปทั้งชาชายฟูอเมชีโฮเดตคู่เนี่ยในอินเตลงโบเล่นนักการอุตสุดคู่กาวิญญาณพิฆาตได้ใครแค่บาร์เดแต่ใครมูจังดีรักขันอุตเตยสงตัวบาร์เดอะคุณมาสังลูกยาอิตากะลายอพิฆาตได้ใครเดลูดีรักขันเดียวไปเมกียาอิเปกะอดีมาพิวบาบู
เอริฮอร์เดโกวุ่นยับได้ใครได้เฉยมูเซมิโอปังลงกวดเต็มมาสักครั้งชาติฮาร์เรมีมาสิตาสักครั้งตะคู่กูเลยวุ่นยับพิฆาตได้ใครแค่บาดีเลยมุ่งพิเนซีมาโอชงกูกังซีมามุ่งยิ่งยุยปาร์ตี้เอ็มยูพีด้วยแพทริยมูเตในระยะที่มาขอในเขมังเซนอพยพเวียนเพื่อปาวินลาเขจังเสกกังซีกันเองพิพายล้านในสัตยานิกาทบยันชาบาร์เดมุ่งยิ่งยุยปาร์ตี้เอ็มยูพีเอเนเน่ในงานโอซีมาโอชงยี่กังซีมาปาวินยาระฮะในงานเยี่ยยับยันในเชิงสายด้วยส่งส่วนวิอพยพชาเด นี่ลำเช่นใดและสิ่งที่ส่งในเรื่องเจตนาเรื่องยิ่งจะสอบพิจารณาในเรื่องไม่รู้อยู่สักท่าเจ้าในเรื่องที่มากสูบอะไรมุ่งพิจารณาสิ่งที่โอชงกังสีมามุ่งพิจารณาส่วนอภัยด้วยยิ่งมุ่งหาอุจจารินทงกุกังสีอุกตาอภิเลกาวพิการเจ้าปาร์ตี้มุ่งพิจารณาอุกตาอุอังจิตติงอภัยเวอภิเษกปาวินีลาพิจารณาด้วยสุสุปาวัยตาตงอุปาวินีวะเดถ้าพิจารณาสู่ยี่กับเพื่อกรรมเช่นยูอีสีกันลันเชียนายงานโดยสิ่งที่โอชงกังสีอภัยมา
ปาวินในพวกมุ่งยิ่งยุ่ยปาร์ตี้พวกอารมณ์มุ่งสังเพื่อเว้นดาวตาปัญญาเอามุ่งเอ็มยูพีก็ยุ่ยเฉยท่าบาร์เลยติงกรามยามาเนี่ยสามมองดอมยูเนี่ยมาไม่เป้าก็มุ่งตะคุบพิบวักเหตุใดเนี่ยสักเชิงสิยุ่งลงงานลูกไก่ในดูนู่ตันยาสีตัวบาร์เลยพิบวัยล้านเส้นเฮียนี่นั่นเนี่ยปังกาเนี่ยช้ามาแต่มาต้องเสียเจ้าเนี่ยต้องเสียคนจ้ามาพิบวักเหตุบาร์ตันยาสีดูนู่การอ ปุริดาวมิวเน่ปังกงมาเจียวกากูมังทุนเน่มังดอมมิวเน่มีใจเจียวกากูมังทุนผิวโลผิวปีแต่ยังเปลี่ยนฐานในกูมังทุนกูสิ่งด้วยเสียงกูปูสังกูตานี่เลยลูกมังดอมมิวขังกับเบียวบาร์เลยรักขันวินเนมารักขันตัดต่อเอเนี่ยมีมาสิตาจ้าเลสิมาได้ปวดผิวปั้มมือเดมสิตาเป็นแม่อาศัยอัตตากามีมิวมันชินลิมูเรลูกสาวนี่เป็นแม่เนี่ยสัตย์เดียดเนี่ยได้ปวดผิวปั้มแค่ได้เจียวนี่เลยมามันชินลิลูกสาวตามสิ่งเดียดด้วยไม่อันเดียสู้ยังมือเรสินี่บาร์เลย
ในท่านนั้นเสียงเรียกเอาไปในยาปีทางสื่อลดดอกกุซาร์ปิโกมาดีCRPHกันนี้ชิ้นมีดาดอกตาซาซากูกุลาตามกัสไซยาทุกกุซเลปเจ้าอาตาวมปีไลปาร์เรฟิฟายลานนั้นในยานี้กาCRPHกันนี้ทบยันเจียชาบาร์เรในยานี้กาตั้งไว้อารมณ์ยามานิงานดังงานเสรีตันตุยตีปีบาลูดอกตาซาซากับโยโซไตต้นไลปาร์เรชิ้นที่เนี่ยดาดอกตาซาซาฮะอเมเนียในยามาเสียปีเนี่ยดอกตาปวยาชิตาดูปีปีชิ้นต่างดามาเสวากูตาม
มูเป็นดีเดเฮลแอนด์โฮปอควีดีทางดูแลพิบาร์เรเอดีเฮลแอนด์โฮปอควีกูปิจิชาโตเวนเอเชียซันชาร์ลส์มินดากาในกาพิวทาบาร์เรอคุกเต็นวารุสเลตเต็นเซปปีดัวมาบ้าในงานอันนาตินไอเดนิบิโรสิกังสิกาเนติดเดนเลพเวสิตาเลยูกับเวกอมเมชันฮานในงานยีปาร์ตี้รีกูฟิบาร์เรนเซปเช้าเย็นนี้มาตุยสมบูนิบิโรกูเพคโคลไลปาร์เร
สิ่งสิ่งเอกันนั้นมุกูฉันในงานยี่ปาร์ตี้รีตัวยาคริสต์มุกชินีบาร์ลานำหอบงานในซูซี่เจนเซปปิทาบาร์เอสิ่งสิ่งเอกันนั้นเพื่อขอมุกูฉันกูทราบอยู่ปาร์ตี้เจเดฉันได้นำยาดิโมครีสีเอพเวชเอสเอ็นยาดิบาร์ดิโอฉันได้นำยาดิโมครีสีปาร์ตี้เอสเอ็นดีพีกาบาร์และขันยาชีเดลูตี้ยาบาร์เอจ้าของปาร์ตี้โลอัติมียาจาร์เอสเอ็นยาดิบาร์ดิการอและชีสิ่งสิ่งเอกันนั้นงานดออันนาโกเตยุนทาร์เอพเวชเจตาจาวมิมิโรปาร์ตี้เอในงานยี่ย ရမှုလည်းဖြစ်ပါတီပြောခွင့်ရလည်းဖြစ်တဲ့စိုက်လေးကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ကိစ္စအကောင်မဝက်ဆောင်ကူပါတီသားဖို့မှန်တဲ့ဆောက်ခါတင်ကခင်း
ဒီနေ့ကျွန်တော်တို့ပုဂ္ဂိုလ်ကော်မတီအစည်းအဝေးလုပ်ပြီးတော့ဆုံးဖြတ်ချက်ချပါတယ်သူတို့ဖိတ်ခေါ်တဲ့အစည်းအဝေးကိုမတက်ဖို့ကျွန်တော်တို့ဆုံးဖြတ်လိုက်ပါတယ်သူတို့ဘုံထက်ဆက်မင်းလာလို့ကျွန်တော်တို့ဖြေချလိုက်ပါပြီဘာကြောင့်မတော်တက်လဲဆိုတော့ရှင်းပါတယ်ကျွန်တော်တို့နိုင်ငံရေးမြုံမှန်းချက်နိုင်ငံရေးရည်တည်ချက်နဲ့သူတို့နိုင်ငံရေးရည်တည်ချက်ကစီနဲ့ရေလို့ဘယ်နဲ့ညာလို့ကွာချားနေပါတယ်ဒါကြောင့်တော့မတက်ဖို့ဆုံးဖြတ်လိုက်တာပါ
အမျိုးသားဒီမိုကရေစီအင်အားစု NDF မှပါဝင်တဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့စစ်ကောင်စီဖိတ်ကြားလာတဲ့တည်ထောင်စုရွေးကောက်ပွဲကော်မရှင်တွေ့ဆုံပွဲကိုတက်ရောက်မယ်လို့ပါတီအတွင်းရင်းမူစိုက်ဖို့အောင်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ဟိုခေါရင်းသူပါတီဆောက်ခືဆနခါလေးဟ ோம் ဟ ோம் ကန်ကတန်ဝဲအန်
ကျွန်တော်တို့တိုင်းရင်းသားပါတီကိုစုပေါင်းဖွဲ့စည်းရတဲ့ MDF နဲ့လည်းဆက်တွယ်ဆွေးနွေးပြီးကျွန်တော်တို့တက်ရောက်ဖို့တင့်နေဆိုပြီးတော့မှသွားတက်ဖို့ဆုံးဖြတ်ထားကြပါတယ်တခြားပါတီဝင်တွေလည်းတက်မယ်ဆိုလို့ကျွန်တော်တို့လည်းတက်ဖို့ဆုံးဖြတ်လိုက်တာပါ
ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကကြားခေါင်းပါတီ SNLD ဟာ43နေရာနဲ့ရှမ်းပြည်မှာတတိယအများဆုံးအနိုင်ရရှိခဲ့ပါတယ် SNDP ကြားဖြူပါတီကတော့မိုင်းပန်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တနေရာအနိုင်ရရှိခဲ့ပါတယ်အလားတူရှမ်းပြည်မှာလွတ်တော်12နေရာအထိအနိုင်ရခဲ့တဲ့တအံ့မျိုးသားပါတီကလည်းဘာမှမပြင်ဆင်ရတဲ့အတွက်အစည်းအဝေးမတက်နိုင်ကြောင်းလက်ရှိအခြေအနေကလည်းခရီးသွားလာလို့အစဉ်မပြေသေးတဲ့အတွက်မသွားဖို့ဆုံးဖြတ်လိုက်ကြောင်း TNP အထွေထွေတွေးရင်မူမိုင်းဦးခိုင်ကပြောပါတယ်ဒီလုံးကျွအနိုင်ရထားတဲ့ NLD ပါတီကလည်းအာဏာသိမ်းစစ်တပ်ဟာတရားဝင်အစိုးရမဟုတ်ဘူးလို့ကြေညာထားပြီးပြည်ထောင်စုလွတ်တော်ကိုစားပြုလွတ်တော်တိုင်းပြည်နယ်လွတ်တော်ကိုစားပြုလွတ်တော်တွေဖွဲ့စည်းပြီးစစ်ကောင်စီကိုဆန့်ကျင်တန့်ကွက်နေပါတယ်
ကချင်ပြည်နယ်ကမြို့နယ်တွေမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကအရှိန်မြင့်နေတယ်လို့တစ်ဖက်မှာလည်းဖမ်းဆီးအရေးယူမှုတွေကဆက်တိုက်ရှိလာနေပါတယ်ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ငံဝန်ကနေတင်ဆက်ပေးမှာဖြစ်ပါတယ်
ကချင်ပြည်နယ်ပူတောင်မြို့မှာဆန္ဒပြလူငယ်ကိုစစ်တပ်ကဖေဖော်ဝါရီလ20ရက်နေ့ကဖမ်းဆီးခဲ့ရမှာအဲ့ဒီထဲက4ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ရန်9ဦးကတော့ပူတောင်ထောင်ကိုပို့လိုက်ပြီးဆရာဆွဲဆိုထားတယ်လို့အမှုနဲ့ပတ်သက်ပြီးလိုက်ပါဆောင်ရွက်ပေးနေတဲ့ဒေသခံတူကပြောပါရတယ်
။ကျွန်တော်ရှင်းနေတယ်နဲ့ဥစ္စာအခက်ကတချို့တော်တိတ်ကြတယ်တွေ့ခွင့်မရခင်ရှင်းနေတယ်နဲ့တွေ့ခွင့်မရခင်ဘူး။ဒါနဲ့ရမန်ယူထားတဲ့အကြောင်းဒီ3လ5ရက်မှရုံထုတ်မယ်ဆိုတဲ့ဟာပဲတတင်းရရှိခဲ့တယ်။ပုံမှန်နဲ့ဆွဲထားတဲ့သဘောရှိတယ်ဟုတ်ပုံမှန်နဲ့ဆွဲလိုက်လို့ဟိုဘက်ဝန်တော့နှစ်ပတ်ကျမှရုံထုတ်မယ်ဆိုတဲ့သဘောအဲ့လိုဖြစ်တယ်။ကောင်းကောင်းလည်းမင်းနဲ့အမှုလည်းသူနဲ့တွေ့ခွင့်မရှိတဲ့အခါကျတော့မင်းလည်းကောင်းမှုမတွေ့လိုက်ရဘူး။144ရဲ့905ခခွေးလားအဲ့ဒီနဲ့တယောက်ကတော့မတရားအကျင့်ဆက်တယ်မှုနဲ့ပါတယ်ဆိုတော့ကြားတယ်ဟုတ
်ဘူတာဦးကတရားဆွဲဆိုခံရတဲ့သူတွေကတော့ကိုလိုဆွန်အောင်ဒီကိုစင်ဝါကိုမလောင်ဖီနောင်းအောင်ကိုစန်ထရန်စိန်နဲ့ကိုဖုံရော့ဖီနန်တို့ဖြစ်ကြပြီသူတို့ထဲကကိုစန်ထရန်စိန်ကတော့မတရားအကျင့်ဆက်တယ်မှုဥပဒေပုံမှန်နဲ့လဲတရားဆွဲဆိုထားပါတယ် ဒီလူငယ်၅ဦးကိုပြန်လို့ပေးဖို့စေတာခဏကစာနာပြတောင်းဆိုနေကြသလိုကချင်းပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌစီကိုလည်းအကူအညီတောင်းခံထားတယ်လို့စေတာခဏကပြောပါတယ်။ဒါ့အပြင်မွန်ညင်းမြို့ကအပြောရန်စားပေါ်စီရနှုတ်လည်းဖြစ်ပရဟိတသမားလည်းဖြစ်သူနှုတ်နဲ့တုတ်ကန်စောက်သူကိုအခုလ၂၀နှစ်ကစစ်တပ်ကနေဝင်ရောက်ဖမ်းဆီးသွားတယ်လို့မွန်ညင်းမြို့စေတာခဏကပြောပါတယ်။
သူကတော့အမှန်တကယ်ဒီမွန်ညင်းမြို့ရဲ့ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးမှာပါမှသူပတ်သက်ပြီးမရှိပါသေးတာပဲသူကလည်းသူတို့ကတော့ပြောလမ်းတပုံတရားလေးလို့ပဲကောနော်မွန်ညင်းမှာကြိုတင်အိတ်တာတော့တုတ်တန်ရှောရှိပါတယ်အဲ့ဒီမှာပြန်ကြတော့ဗျာအဲ့ဒီမှာနေကြပြီးမှသူတို့ကဟိုဗော်လန်တီယာတွေလောက်ကြတာပေါ့နော်ကိုဗစ်ဗော်လန်တီယာတွေအဲ့ဒါဆိုတော့အဲ့ဒီမှာသူတို့ကပရိုက်ကနေဆိုအဲ့
ပြီးမဲ့ကျန်နူးကတော့သဘာဝပေးစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲဆိုထားပြီးဖေဝါရီလ25ရက်နေ့မှာရုံးထုတ်စစ်ဆေးမယ်လို့လိုက်ပါကူညီဆိုင်ရွက်ပေးနေသူတွေကပြောပါတယ်။ဒီကြီးနှမ်းမြို့မှာလည်းတန်ဃာတော်တဘာပါဝင်စန္ဒပြပြည်သူ20လောက်ဖန်ခံခဲ့ရပါတယ်။တန်ဃာတော်ကလွှဲပြီးတော့ကျန်တဲ့ပြည်သူတွေကိုကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ရဲ့ညှိနှိုင်းပေးမှုကြောင့်ပြ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်စစ်အာဏာသိမ်းယူမှုကိုပြည်လုံးကျဆန့်ကျင်ကန့်ကွက်နေတဲ့အချိန်ရှမ်းပြည်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်တို့အကြားတိုက်ပွဲဖြစ်ပွားလာနေပါတယ်စစ်ကောင်စီဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားမှုကိုရှမ်းပြည်ကကြားခေါင်းပါတီ
SNLDနဲ့တအားပလောင်ပါတီTNPတို့ကညှင်းဆို့လိုက်ပါတယ်တရာစနယ်ဒီနားစနေကြတာကတော့ကျမတို့ဖြူပါဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းရွာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်ကပြန်ဆုံတိုင်းရအောင်ပါရှင်ကျမကအာလီပါ
BNI ဝိုင်းတို့သားတွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းရွာအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုဆက်ပြီးဒီကနေ့မနေ့ပိုင်းတွေ့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါရှင်
We introduced the Protect Democracy in Burma Act to hold the military junta accountable and to restore democracy to the country and its people. As expeditiously as possible.
And I think it is a council only town in Kamushi, the one that the Matu Retre, democracy is the name, and there's no PLA post on Imo, the Mananga democracy, Kago P. Urigo, Tinsuya, Pitaja, Aluton and Jai Kompima, Sunime Kisayatibu, Tinpiama, Democracuze, Jerry Conaliga, Piosula Java.
Military's decision to seize control and detain top political leaders, including Aung San Suu Kyi, as well as President Win Myint.
နောက်ထပ်မြန်မာစစ်ရာရှိခြောက်ကိုအရေးယူတက်ခတ်မဲ့အကြောင်းကြေညာလိုက်ပါတယ်ပရတင်ငန်ကတန်ခတ်ရေးယူထားတဲ့မြန်မာစစ်တပ်အစင်းမြေအရာရှိစကူရောက်စီးရင်မှာနောက်ထပ်ချောက်ရောက်ထပ်တုံးမဲ့အကြောင်းငွေကြေးဝန်ကြီးဌာနကကြာသာပေးနေမှာကြေညာလိုက်ကြပါမြန်မာစစ်တပ်ပိုင်လုပ်ငန်းတွေနဲ့ဗြိတိန်ငန်ကနောက်ထပ်မြန်မာစစ်ရာရှိခြောက်ကိုအရေးယူတက်ခတ်မဲ့အကြောင်းကြေညာလိုက်ပါတယ်ပရတင် down so tavare. The Manangama Sitaka Anna Tenao, Sanchine, Sanapia, Lushamu in a Senebi, Pansi Kayamui, Dula Nirepo, Suine Chao, Kuzamuraga, Piosu Lepare.
On Myanmar, just to say that we are deeply concerned that an increasing number of people are now being held in detention. The UN country team on the ground says at least 150 people were detained in protests in Naypyidaw on February 22nd, and that's in Naypyidaw alone.
ဒီကနေ့ပြည်ညပိုင်းVOE ကနေပြီးတော့ညကိုးနိုင်ကနေစေနိုင်အထိအစီအစဉ်တွေကိုလိုင်းတူမီတာ16စကို25ငါးရုကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအသက်59ဆယ်ကိုနှစ်ဆယ့်ငါးရုကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်
This program has come to you from the Voice of America, Washington.